အဲ့တော့ဗျာဆရာတော်တွေပြည်တရားတော်ရွတ်ဖတ်တယ်ဆဲတဲ့အခါမှာလူပုဂ္ဂိုလ်တွေကအတူတူလိုက်ပြီးတော့ရွတ်ဖတ်တယ်ဆဲလို့ရပါသလားဗျာ
ရွတ်ဖတ်နိုင်တယ်မရွတ်ဖတ်နိုင်ဘူးဆိုတဲ့ဟာတော့သူကျမ်းစာထဲမှာမပါဘူးအတူတူရွတ်ဖတ်မယ်ဆိုရင်ဘာကြောင့်ရွတ်ဖတ်သင့်လဲဆိုတာပုံပုံစဉ်းစားပြမယ်မရွတ်သင့်ဘူးဆိုရင်ဘာကြောင့်မရွတ်သင့်လဲဆိုတာပုံစဉ်းစားပြမယ်ဒါကတော့သူ့ရဲ့အခြေအနေပေါ်မူတည်တာဆရာတော်တွေကိုပင့်ပြီးတော့အိမ်မှာဆရာတော်တွေရဲ့တီလာကုံသမာဓိကိုပညာကိုအားကိုပြီးတော့ပြည့်ရွတ်တယ်ပြည့်နာတယ်ဒီမေတ္တာတော့ကိုယ်ကလည်းပဲလွတ်ရတာပဲအဲလွတ်မရရင်လည်းပဲစာအုပ်ကြည့်ပြီးတော့ရွတ်နေတယ်ဒါပေမဲ့ဆရာတော်တွေရဲ့တီလာကုံသမာဓိကိုပညာကိုဒီပြည့်ရည်ကိုနားလေတဲ့ဟာသူတို့ရဲ့မေတ္တာအဲ့ဒါကိုခံယူဖို့အတွက်ပင့်ပြီးတော့ရွတ်တယ်ဆိုရင်တော့ဘုံမတင်တာတော့လိုက်မရွတ်သင့်ဘူးလို့ယူဆတယ်။ဆရာတော်ကြီးတို့လေးစားတဲ့အနေနဲ့ဆရာတော်ကြီးရဲ့တိလသမားရဲ့ပညာကိုအာဂုံကိုလေးစားပြီးတော့ဟိုရွတ်တယ်နာယူနောက်နာရတဲ့ခါမှလည်းပဲစိတ်ကတန်းနေတော့အေးအေးချမ်းချမ်းထားဖို့အဲ့လိုလုပ်တယ်ဆိုရင်တော့ဟိုအင်္ဂလိပ်လိုပြောတယ် blessing ဆိုတယ်။ပရိတ်တရားတော်နဲ့ရလာတယ်မင်္ဂလာတရားတွေအဲပေးရန်ကင်းမှုတွေအဲ့ဒါတွေရနိုင်တယ်လို့ဘုံမှာယူဆတယ်ယုံကြည်တယ်နောက်တစ်ခုကဘာကြောင့်ယွတ်အတူတူယွတ်မယ်ဆိုဘာကြောင့်အတူတူယွတ်သင့်တော့တံပနာမဟေအတူတူယွတ်ကြအောင်တဲ့ပရိတ်တရားမယွတ်ခင်လေးမှာအဲ့ဒီဟာလေအဲ့စကလုံးလေးပါတယ်အဲ့ဒါကတိုက်တွန်းတာပရိတ်တရားတော့အတူတူယွတ်ရအောင်ယွတ်တဲ့နေရာမှာဆရာတော်ကြီးတွေရွတ်တာလည်းပဲလူတဦးတယောက်ဟိုဒုက္ခရောက်နေလို့ဒါမှမဟုတ်လူတဦးတယောက်အတွက်အချိန်ခါအရာဟိုမလျှောက်ထားလို့ပြည့်သွားရွတ်တာမျိုးမဟုတ်ပဲ ਨੇ ပြည့်ရွတ်တာဆရာတော်ကြီးတွေကတတ်တော်အားလုံးအတွက်ရွတ်တယ်ဘုသူတည်းသိတယ်မဟုတ်အားလုံးအတွက်ရွတ်တယ်တတ်တော်အားလုံးနံပါတ်နဲ့ဆရာတော်ကြီးတရားတရားရွတ်တဲ့တပည့်တရားရွတ်တဲ့နေရာမှာတရားတော်ပူဇော်တဲ့အနေနဲ့ဓမ္မပူဇာမြတ်စွာဘုရားပူဇော်တဲ့နေနဲ့ဗုဒ္ဓပူဇာအဲ့လိုပူဇော်ပြီးတော့ရွတ်တယ်ဆိုရင်တော့ရွတ်တင်တယ်လို့ပြောရတာအတူတူရွတ်တင်တယ်လူတရားလည်းပဲလိုက်ပြီးတော့ပူဇော်တာပေါ့အဲ့တော့ဘုန်းကဓမ္မစကြာတော့ရွတ်မယ်ဆိုရင်ဥပမာလူတယောက်စာရင်းပွဲဖြေခံနေသူစိတ်ချမ်းသာအောင်စိတ်ချမ်းသာပြီးတော့စိတ်ငြိမ်ပြီးတော့စာပြည့်တဲ့နေရာမှာကောင်းကောင်း concentrate လုပ်နိုင်အောင်ဒါရွတ်ပေးတယ်ဆိုရင်သူ့အကြောင်းသူ့ရဲ့ဒုက္ခသူ့ရဲ့စိတ်ဖြစ်စီအဲ့ဒါလေးကိုဘုံမှာတွေးပြီးတော့ဟောသွားရွတ်ပေးတာနောက်ဓမ္မစကြာနဲ့သူဖြစ်တဲ့ဟာနဲ့အဲ့ဒါကိုဆက်ဆက်ယူပြီးတော့သွားရွတ်ပေးအဲ့လိုသွားရွတ်ပေးတယ်ဆိုရင်တော့ဘုံမှာတပါးတပဲယူချင်တယ
်ဟုတ်ပါဗျာ
သွားပြီးတော့လိုက်ပြီးတော့ယူမဲ့တန်ခါတွေလည်းပဲဘုံမှာအဲ့လိုသူတို့စိတ်ကိုပြင်ဆင်ထားမယ် mental preparation တားလေးလုပ်တာအဲ့လိုမဟုတ်ဘူးဒါနေ့စဉ်ဘုန်းတို့ကဓမ္မစကြာကိုပူဇော်နေတဲ့ဟာတခြားဘုရားလည်းပူဇော်စေခြင်း ਨੇ အင်းသစ်တတနေရမှာအားလုံးကဓမ္မစကြာတော့ကိုဝိုင်းပူဇော်ပြီးတော့အကျိုးကျေးဇူးတွေရရှိအောင်ဘုမောအကုန်လုံးဝိုင်းယူစေခြင်းအကောင်လုံးဝိုင်းရွတ်ရင်သူကအင်္ဂလိပ်ပြောမှဆို group therapy ခေါ်တာပေါ့ဝိုင်းပြည့်ကြည့်တဲ့ခါကျတော့အကောင်လုံးက participate လုပ်တယ်အကောင်လုံးက active ဖြစ်တယ်ပေါ့အဲ့လို active ဖြစ်တဲ့ကြောင့်မို့လို့ဘုန်းတော်ကရွတ်နေတဲ့အချိန်မှာစိတ်ကတခြားမရောက်ဘူးတမာတိပူဖြစ်တယ်တချို့လူကြတော့နားပဲထောင်နေဆိုရင်သူတို့က passive ဖြစ်တယ်လေဟိုကသွားတွေးလိုက်ရေတွေးလိုက်တချို့ကပြိတ်နာနေတယ်ဟိုတာသမီကိုဒါလေးလို့လည်းမဟုတ်ဘူးပြိတ်ရွတ်နေတယ်ဆရာတော်ရွတ်နေအဲတာသမီကိုဟိုခိုင်းတယ်ဒီခိုင်းစိတ်ကဟိုရောက်တရားရောက်တယ်တချို့ကြောင့်လည်းပဲဟို iPhone ကြီးဒီလိုဆိုရင်တော့ပြိတ်တရားရဲ့အကျိုးသိမရအောင်အဲ့ဒါကိုပြင်မယ်ဆိုရင်ကဲဒီပြိတ်တရားတော်ကြီးဒီစာကိုကြီးအဲ့လို တော့အင်္ဂလန်အောက်ဆွေချာမှာဓမ္မစကြာရွတ်တာဟုတ်ကဲ့မြန်မာအခေယံနဲ့ဓမ္မစကြာတို့လှုပ်ထားတယ်အင်္ဂလိပ်အခေယံရိုမနိုက်အခေယံနဲ့လှုပ်ထားတယ်နောက်ပြီးတော့ယူရီယာအခေယံနဲ့လှုပ်ထားတယ်နောက်စပိန်အခေယံနဲ့လှုပ်ထားတယ်စာမျက်နှာလည်းတူတူပဲကဲစာမျက်နှာ၅ရွတ်မယ်ဆိုရင်၅လှန်ကြည့်လိုက်ဘာသာတိုင်းတူတူပဲဒီလိုအဲ့လိုမျိုးလှုပ်ထားအကောင်လုံးယူဖတ်စေချင်အဲ့တော့ယူဖတ်တဲ့ခါကျတော့သူတို့ကိုယ်တိုင်ဝိရိယပို့ပြီးအားစားရတာအဲ့ဒီတွေ့လဲသူတို့ရတာပေါ့ investment ကပို့များတာပို့များဒါကြောင့်ဟိုလိုက်ပြီးတော့ယူသင့်သလားမယူသင့်ဘူးလားဆိုတဲ့နေရာမှာအခုဒီပြောခဲ့တဲ့အနေထားလေးကိုအကဲခံဆရာတော်တွေကိုပင့်ပြီးတော့ကဲမွေးနေ့ရှင်တယောက်အတွက်ဘေးရွတ်ပေးတယ်ဒါနေမကောင်းတဲ့လူတွေဘေးရွတ်ပေးတယ်ခီးသွားမဲ့လူတွေဘေးရွတ်ပေးတယ်ဆိုတာဒီဆရာတော်ရဲ့တိလကုံတမာရီကိုပညာကုံကိုဦးစားအောင်အားကိုးပြီးတော့ကောလုပ်တာအဲ့ထဲမှာကိုကလိုက်ပြီးတော့ယူရင်ကောဝင်ရောက်ပြီးတော့ဆွတ်ဖက်ရရတော့ဟုတ်တယ်မလားအဲ့ဆရာရိုက်ကိုပဲကိုက attentive ပြန်နားထောင်နားတခုကတော့တကယ်လို့ဆရာရိုက်ကဲဒီမှာပြည့်ကျွတ်တာဘာအကြောင်းထူးမှမရှိဘူးတတ်တော်ချမ်းမချမ်းသာဖို့အတွက်နားတဲ့လူတွေအားလုံးချမ်းမချမ်းသာဖို့အတွက်ဆိုရင်နားတဲ့လူကဆရာရိုက်ကြီးတွေပေါ်မှာထားတဲ့တရားတရားအာတိလကုံသမားရဲ့ပညာကိုယုံကြည်တဲ့ဟာအဲ့ဒါလေပါဆိုရင်အဲ့ဒါတစ်ဖက်ရတယ်တစ်ဖက်ခါလည်းပဲကိုကလိုက်ပြီးတော့ယူတယ်ဆိုရင်အဲ့ဒါတစ်ဖက်ထပ်ရတယ်ယဉ်ကျေးမှုအရာကတော့ဆရာတော်ကြီးဥဆောင်နေဆိုရင်ဆရာတော်ကြီးရှင်းဥဆောင်ပါစေကိုကနေယူတဲ့ခါမှာရှင်းရနေသွားတာမျိုးမလုပ်ဘူးဒါမျိုးဒါတော့ယဉ်ကျေးမှုပါဒါတော့စာနဲ့ဘာမှမပတ်သက်ဘူးပိဋကသုံးပုံနဲ့ဘာမှမပတ်သက်ပါဘူးရှင်းပါလားရှင်းပါ